ကုလသမဂ္ဂလုံခြုံရေးကောင်စီကနေမြန်မာနိုင်ငံကိုအရေးယူတဲ့ဆုံးဖြတ်ချက်ချမှတ်ဖို့အမေရိကန်ပြည်ထောင်စုကကြိုးစားနေတာနဲ့ပတ်သက်ပြီးမိမိတို့အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံဘက်ကကာကွယ်ရည်တည်မှာမဟုတ်ဘူးလို့အာဆီယံအတွင်းမှအုံကင်ရောင်းကပြောဆိုလိုက်ပါတယ်။သူကမြန်မာနိုင်ငံအနေနဲ့ဒီမိုကရေစီပြုပြင်ကြောင်းလဲမှုနဲ့ဒေါက်ဆန်းစုကြည်အပါအဝင်နိုင်ငံရဲ့အကျဉ်းသားအားလုံးလွှတ်ပေးဖို့မိမိတို့ထပ်တလဲလဲတောင်းဆိုနေကြတာကိုမြန်မာစစ်အစိုးရအနေနဲ့လိုက်နာဆောင်ရွက်တဲ့ကြောင်းပြောဆိုပါတယ်။ဖိလစ်ပိုင်နိုင်ငံကိုရောက်ရှိနေကြတဲ့အာဆီယံအဖွဲ့ဝင်နိုင်ငံရဲ့ဝန်ကြီးတွေကမြန်မာအစိုးရအနေနဲ့သူတို့ဂရုပြုခဲ့တဲ့အတိုင်းဒီမိုကရေစီပြောင်းလဲမှုတွေကိုအကောင်အထည်ဖော်ဆောင်ရွက်ဖို့ကြာသာပတင်းတွေကထပ်မံတိုက်တွန်းပြောဆိုခဲ့ကြပါတယ်ခင်ဗျာ။